ရေးပေါ်ကာလစီမံခန့်ခွဲဘိုးကော်မတီကိုဒီအချိန်မှာဘလို့အကြောင်းကြောင့်ဖွဲ့စည်းဖြစ်ခဲ့တာလဲခင်ဗျာ
။ကျွန်တော်တို့ရေးပေါ်ကာလစီမံခန့်ခွဲရေးပေါ့နော် crisis management လို့ခေါ်ပါတယ်။အဲကောင်ကကျွန်တော်တို့နိုင်ငံတိုင်းနိုင်ငံတိုင်းမှာအစီအစဉ်လုပ်လို့လုပ်တာရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အရေးပေါ်အခြေအနေပေါ့နော်မမြော်မနိုင်တဲ့အခြေအနေတွေဖြစ်ပေါ်လာတဲ့အခါမှာစနစ်တကျစီမံခန့်ခွဲပြီးတော့ guide ဖြည့်ရှင်းနိုင်မှုကြီးရွယ်ပြီးဆောင်ရွက်ခြင်းဖြစ်ပါတယ်။ဒီရေးပေါ်ကာလစီမံခန့်ခွဲရေးဘူကော်မတီကိုပြီးခဲ့တဲ့တမားယူသိန်းတွေဆိုတာလက်ထက်မှာဆိုရင်တော့ကျွန်တော်တို့ဒုသမနာဥညာထုံး UVB ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဖွဲ့စည်းခဲ့ပေမဲ့ကျွန်တော်တို့လက်တွေ့လုပ်ငန်းဆောင်တာများကိုဆောင်ရွက်တဲ့အခါမှာ JB 2015ခုနှစ်ကတည်းကဖြစ်ပွားခဲ့တဲ့ JB ကစရေးတန်လန်ထူထောင်ရေးလုပ်ငန်းတွေမှာတော့ဒီရေးပေါ်ကာလစီမံခန့်ခွဲမှုကိုဟိုကနေပြီးတော့ကျွန်တော်တို့တာဝန်ယူဆောင်ရွက်ခဲ့ပါတယ်။
ဘာသာရေးလူမျိုးရေးစံတဲ့အဓိကယုံတွေကလည်းမြို့အတော်များများမှာဖြစ်ခဲ့တော့လေဒါတွေကိုထိထိရောက်ရောက်ကင်တွယ်နိုင်ဖို့ဘာတွေများလိုအပ်မလဲခင်ဗျအ
ဓိကတော့ဆိုကျွန်တော်တို့ပြဿနာတွေဖြစ်ပေါ်လာတဲ့အဲဒီပြိပက္ခတွေဖြစ်ပေါ်လာတဲ့အချိန်မှာဒီဟာကိုကင်တွယ်ဖြေရှင်းတဲ့နေရာမှာဖြစ်ပွားတဲ့အချိန်မှာတည်းမဟုတ်ဘူးပေါ့လေကျွန်တော်တို့ဖြစ်ပွားဖို့စပြီးတော့ပါဝင်ပတ်သက်တဲ့အဖွဲ့အစည်းတွေကြားမှာတင်မမှုတွေဖြစ်လာတဲ့အချိန်ကစပြီးတော့ကျွန်တော်တို့ကကြိုတင်သတိပေးတဲ့ချက်လက်တွေအဲ့ဒါတွေရရှိဖို့လိုပါတယ်။အဲ့ဒီပုံမှာလည်းကျွန်တော်တို့ပြည်ထရေးမှာရှိတယ်၊ကာကွယ်ရေးမှာရှိတယ်၊စသဖြင့်ပေါ့ဒီအဖွဲ့အစည်းတွေကြားမှာလည်းပူးပေါင်းဆောင်ရွက်မှုတွေလိုပါတယ်။ဒီလိုမျိုးဟိုပြိပခါတွေအဓိကယုံတွေစက်ကနာတွေကိုစနစ်တကျကိုင်တွေဖြစ်ရှင်းမယ်ဆိုရင်ဒီဟိုဥစည်းပေါ့လေဆိုလိုတာကကျွန်တော်တို့စက်ကနာရှိတဲ့ကမှာအမိတ်မျိုးညွှန်ကြားချက်တွေမျိုးမျိုးဆိုရင်အောက်ကဖြည့်ရှင်းကိုင်တွေရတာမှာဖြစ်ပျက်ဖြစ်ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ crisis management ပေါ့နော်ရေးဝချင်းနေစီမံခံခွဲတဲ့အားမျိုးကိုလှုပ်ဆောင်နေရှိပါတယ်။
နောက်ကွယ်ကသွေးထိုးလွန်းစော်သူတွေကိုတနင်္ဂနွေအတိုင်းတာနဲ့တားဆီးကာဝယ်နိုင်ရေးစီမံပေးရန်ဆိုတဲ့အချက်ကိုပါဝင်တာတွေ့ရပါတယ်ခင်ဗျာတကယ်ပဲနောက်ကွယ်ကသွေးထိုးမှုတွေရှိတယ်လို့အစိုးရကသိထားလို့လားခင်ဗျာ
ဒါကတော့ကျွန်တော်တို့နိုင်ငံတိုင်းနိုင်ငံတိုင်းမှာပေါ့နော်ဒီလိုမျိုးကြုံတွေ့လာနိုင်တဲ့အရေးပေါ်အခြေအနေပေါ့ဒါတွေကိုမျှော်မှန်းပြီးတော့ကျွန်တော်တို့ထည့်သွင်းသားခြင်းဖြစ်ပါတယ်ဆိုလိုတာကပြိပက္ခဆိုတာအခြေအနေမျိုးမျိုးပေါ့နော်အချိန်ကမျိုးမျိုးမှာမျှော်လင့်မထားတဲ့နေရာတွေဖြစ်ပေါ်တတ်တယ်ဖြစ်ပေါ်တတ်တဲ့ဟာတွေကိုဒီလိုမျိုးကိုင်တွယ်ဖြေရှင်းဖို့ဖြေရှင်းတဲ့အခါမှာလေဒီလိုမျိုးမတိမငြိမ်ဖြစ်အောင်သွေးထိုးလုံဆောင်မှုတွေရှိနေလဲဆိုရင်လည်းဒါတွေကိုကြိုတင်ကာကွယ်တားဆီးဖော်ထုတ်ဖို့ဒါမျိုးတွေကိုဒီအဖွဲ့ကတာဝန်ယူဆောင်ရွက်မှာဖြစ်ပါတယ
်အထွေထွေဆန္ဒပြမှုတွေကိုပြည်သူအားနဲ့ပြန်လည်ဆန္ဒဖော်ထုတ်မှုနဲ့ခြေဖြတ်မယ်ဆိုတဲ့အချက်လဲဘလို့အကြောင်းထည့်သွင်းထားတာလဲခင်ဗျအရင်အစိုးရလက်ထက်ကလည်းခုလိုတံပြန်ဆန္ဒဖော်ထုတ်မှုတွေကတိတ်ပြီးထိရောက်မှုမရှိတာကိုတွေ့ရလို့ပါခင်ဗ
ျဘလို့ကနိုင်ငံရေးရာဖြစ်စေတခြားသောအကြောင်းအရာဖြစ်စေပေါ့နော်ဒီစဲအစိုးရပေါ့အစိုးရကိုမတိမငြိမ်ဖြစ်အောင်ကျွန်တော်တို့အားနည်းအောင်ဆောင်ရွက်ဒါမဲ့ဆောင်ရွက်ချက်တွေရှိမယ်ဆိုရင်ဒါကလူထုအောက်ကိုယူပြီးတော့ဆောင်ရွက်တဲ့သဘောမျိုးပါဆိုလိုတာကပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုကစက်တနာစီရှင်ရေးမှာအရေးကြီးပါတယ်အဲ့ဒီအတွက်ကျွန်တော်တို့ကထည့်သွင်းထားခြင်းဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီအချက်ကခင်ဗျပြည်သူချင်းပြန်ပြီးတော့ထိတဲ့တိုးနိုင်တဲ့အနေအထားရောရှိမသွားနိုင်ဘူးလားခင်ဗျဟ
ုတ်ဒါကတော့ကျွန်တော်တို့ပြိပခါတွေရှင်းရှင်းနဲ့မီလန်ရပါတော့ဒါကဒီတိုင်းသူဖြစ်လာတိုင်းဒီတိုင်းလုပ်လို့ဆိုလိုခြင်းမဟုတ်ပါဘူးအဲ့ဒီပုံမှာဖြစ်လာတဲ့အချိန်တွေမှာမူတည်ပြီးတော့လူထုရဲ့ပူးပေါင်းပါဝင်မှုကိုကျွန်တော်တို့ကရရှိအောင်စီယုံဆောဆောင်ပြီးတော့ဆောင်ရွက်သွားဖို့ဖြစ်ပါတယ်။အဲဆိုလိုတာကခုနကလိုအဖွဲ့တစ်ဖွဲ့ကလုပ်ရင်နောက်တစ်ဖွဲ့ကလုပ်ဆိုတဲ့ပုံစံမျိုးတော့မဟုတ်ပါဘူ
း။မီဒီယာနဲ့သွေးထိုးလုံဆောင်မှုတွေရှိလာရင်ပြည်သူတွေကအပြစ်မှန်သိရှိစေဖို့အတွက်မီဒီယာနဲ့ပြန်လည်ဖြေရှင်းထုတ်ပြန်ရန်ဆိုတဲ့အချက်ပါဝင်ပါတယ်ခင်ဗျ။အဲ့လိုလုပ်ဖို့အစိုးရဘက်ကသတင်းထုတ်ပြန်မှုအစီအစဉ်ပြားဖြစ်ပြီလားခင်ဗျ။
ကျွန်တော်တို့ကမီဒီယာတွေဆိုတာအဲ့မှာပါဝင်ပတ်သက်လာနိုင်တဲ့အခြေအနေပေါ့နော်။မီဒီယာဆိုတာကဒီနေ့ချက်မှာအများကြီးကျေပြန့်သွားပြီပေါ့နော်။အခုလူမှုကိုရဲဆိုရလဲမီဒီယာသဘောမျိုးဖြစ်လာပြီပေါ့နော်ဒါမျိုးတွေပါဝင်ကျွန်တော်ရင်းမြင်းချင်းဖြစ်ပါတယ်
ဥသောတိခင်ဗျာ RF ရာကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဆရာကျေးဇူးပါ